ဒေါခင်ဒီနေနဲ့အမဒေါခင်ခင်တို့ကလူသန်းလိုက်ကြတာတဲ့ပရိသာအလှပဲစွမ်းကွမ်းသင်ငန်းဈေးမကပဲနဲ့ပေဒနာသနာအသုံးမဆောင်ဆယ်သိန်းကျော်တော့ဗောလေလူလိုက်တာပရိသာအလှပဲမားကြောင့်များဒီလိုလှူနိုင်တာပါလေနော်အဲသရာတရားစေရနာအာကောင်းလို့ပေါ့မဟုတ်လားဘလောက်ပဲပိုက်ဆံရှိရှိတတ္တာယုံကြည်မှုမရှိရင်လှူနိုင်မှာမလားလှူနိုင်မှုတတ္တာယုံကြည်မှုရှိမှလှူနိုင်တာတဲ့သရာတရားဟာလက်နဲ့တူတယ်တဲ့မြတ်စွာဘုရားလက်နဲ့တူတယ်လက်ရှိတဲ့ပုဂ္ဂိုလ်များအဲ့ဒီလက်နဲ့လိုရာကိုဆွဲနိုင်ကြိုင်နိုင်ယူနိုင်လုပ်နိုင်တယ်တဲ့အဲ့ဒီတိုင်းပဲဘုရားတရားသံဃာယရဏသုံးပါးကံကံရဲ့အကျိုးတရားပေါ်ယုံကြည်တဲ့တတ်တာရှိတဲ့ပုဂ္ဂိုလ်များကတော့ကောင်းတာမှန်များသူတို့အကုန်လုပ်နိုင်တာပဲလူလဲလူနိုင်တယ်သီလလဲဆောက်တည်နိုင်တယ်တရားလဲအထုတ်နိုင်တယ်သူတို့ဘာတွေလဲကူညီနိုင်တယ်အစရှိပြီဖြင့်တရားတရားကြောင့်လုံနိုင်ရတယ်လက်နဲ့တူတယ်တဲ့ဒါကြောင့်တရားတရားရှိတဲ့ပုဂ္ဂိုလ်လိုချင်ရနိုင်တာကြီးပဲတဲ့မရနိုင်တာမရှိဘူးတဲ့တတ္တဟာလက်နဲ့တူလို့တတ္တာသာဓုပဋိဋ္ဌိတာပဋိဋ္ဌိတာခိုင်မြဲစွာတည်ပြီးရှိတော်တတ္တာယုံကြည်မှုတရားတရားသည်သာဓုကောင်းလာပြီအကောင်း၄ပါးထဲမှာတစ်ပါးပဲတဲ့ယုံကြည်မှုတရားတရားမြတ်စွာဘုရားအကောင်း၄မျိုးဟောတယ်ထားပါအောင်အဲ့တော့အဲ့ဒီတတ္တာယုံကြည်မှုကလေးမျိုးရှိတယ်ပတာဒတ္တာဩကပနာတ္တာအဓိကမတ္တာအာဂမတ္တာပတာဒတ္တာဆိုတာစိတ်ကလေးကြည်လင်ယုံမြကြည်လင်သွားတာပတာဒတ္တာဩကပနာတ္တာဆိုတာယုံကြည်စရာဝတ္ထုကိုဉာဏ်နဲ့တက်ဝင်ပြီးတော့စွဲစွဲမြဲမြဲယုံကြည်တာဩကပ္ပနာတ္တာအဓိကမတ္တာဆိုတာမြတ်စွာဘုရားရဲ့တရားတော်ကိုလက်တွေ့ကျင့်ကြံပွားများအထုတ်လို့ကျင့်ကြံပွားများအထုတ်တဲ့အချိန်မှာအနိစ္စဒုက္ခအနတ္တမမြဲခြင်းရဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဆိုင်တဲ့တဘာဝတရားအမှန်တွေကိုကိုယ်တွေ့ဉာဏ်နဲ့သွားသွားတွေ့လိုက်တဲ့အခါကျတော့ယုံကြည်မှုတွေဖြစ်ပေါ်လာတာအဲ့ဒါအဓိကမသတ္တကိုယ်တွေ့ဉာဏ်မှရရှိတဲ့အဓိကမသတ္တအဲဝိပဿနာတရားအထုတ်ရင်အထုတ်ရင်တရားတွေတွေ့တဲ့အခါကျတော့ပို့ပို့ယုံကြည်လာတာနောက်မညာဖူညာအထိရရှိသွားလို့ကိလေသာတချို့ငြိမ်းသို့မဟုတ်လုံးဝကိလေသာပြီးတော့ယုံကြည်မှုဖြစ်လာတာကိုယ်တွေးကနေပြီးဖြစ်ပေါ်လာတဲ့ယုံကြည်မှုတဏီဉဏ်တွေးကနေပြီးဖြစ်ပေါ်လာတဲ့ယုံကြည်မှုအဲ့ဒါအဓိကမတ္တတာအာဂမတ္တတာဆိုတာကတော့ဘုရားလောင်းမြားရဲ့သဏ္ဍာန်မှာဖြစ်တဲ့ယုံကြည်မှုဖရာလောင်းများမှာသင်ဟာနောင်ဘဲချိန်မှာဖရာစင်စင်ဖြစ်လိမ့်မယ်လို့တဆူဆူသောဖရာရှင်ထံမှဗျာဒိတ်ရပြီးတဲ့အချိန်ကစပြီးတော့အဲ့ဒီဖရာလောင်းသန္တာမှာဖြစ်ပေါ်လာတဲ့တတ္တာဟာအာဂမတ္တတဲ့အာဂမတ္တဗျာဒိတ်တော်နဲ့သူတို့လာတဲ့တတ္တာပန္နာရတ္တာစိတ်ကြည်လင်မြတ်ဆိုတာငကူက စိတ်ကောင်းနှလုံးကောင်းဓာတ်ခံရှိမိကောင်းဆွေကောင်းနဲ့ပေါင်းမိနေရအဲ့ဒီပုဂ္ဂိုလ်ဟာဖယားသံတရားသံသံဃာသံကြားလိုက်ရရင်ပဲဖယားဆိုတဲ့အတန်တရားဆိုတဲ့အတန်သံဃာဆိုတဲ့အတန်ကြားလိုက်ရရင်ပဲစိတ်ထဲကကြည်လွန်မှုကြည်နူးမှုကြည်ညိုမှုဖြစ်သွားတယ်ဒါပြတဲ့သူဖယားတရားသံဃာအကြောင်းတော့ဘာမှသိသေးချာချာမသိဘူးမသိတော့လည်းပဲဖယားလို့ဆိုလိုက်တာနဲ့တရားဆိုတဲ့အတန်ကြားလိုက်တာနဲ့သံဃာဆိုတဲ့အတန်ကြားလိုက်တာနဲ့သူစိတ်ထဲမှာကြည်လွန်မှုကြည်နူးမှုကြည်ညိုမှုဖြစ်သွားတယ်တဲ့အဲ့ဒါဟာပတ္တာရတ္တဩကပနတ္တကတော့ဉာဏ်နဲ့သက်ဝင်ယုံကြည်တဲ့ဘုရားအကြောင်းတရားအကြောင်းသံဃာအကြောင်းကိုတရားနာထားလို့ဖြစ်စေတရားစားပေတွေဖတ်ထားလို့ဖြစ်စေတရားဆွေးနွေးလို့ဖြစ်စေဘုရားအကြောင်းတရားအကြောင်းသံဃာအကြောင်းကိုတော်တော်နဲ့နဲ့သိတဲ့အတွက်ဘုရားတရားသံဃာကိုဉာဏ်နဲ့သက်ဝင်ပြီးဆွေဆွေမြဲမြဲယုံကြည်တာအဲ့ဒါဩကပနတ္တာအဓိကမတ္တာကတော့ခုနပြောတဲ့အတိုင်းတရားလက်တွေအားထုတ်လို့ကိုယ်တွေ့တရားမှဖြစ်ပေါ်လာတဲ့ယုံကြည်မှုဟိုမြတ်စွာဘုရားဟောတာမှန်လိုက်တာယုတ်တည်းလည်းဖြစ်ပြီးပြက်တာခဏလေးတခဏလေးတောင်တည်ရမနေပါဘူးချက်ချင်းဖြစ်ချက်ချင်းပြက်တာပဲစိတ်နံနေရလည်းချက်ချင်းပြက်ချက်ချင်းပြက်တာပဲဘာတခုမှမြဲတာမရှိပါပဲလားဆိုတာရှူရင်ရှူရင်ညာနဲ့အရှုခံယုတ်ဖြစ်ပြီးပြက်အရှုခံနံဖြစ်ပြီးပြက်သွားတော့ကိုညာနဲ့ဒဋ္ဌိတွေ့နေရလို့ဖြစ်ပေါ်လာတဲ့ယုံကြည်မှုအဓိကမတ္တာဒီတော့မညာဖွညာရပြီဆိုရင်တော့အဓိကမတ္တာဟာသိအာကောင်းသွားပြီပေါ့အဲတော့ဖယားလောင်းများမှာပြရိရတဲ့အချိန်ကစပြီးဖြစ်ပေါ်လာတဲ့တတ္တာကတော့အာဂမတ္တာတိရဒီအလှရှင်များမှာတော့သူတို့မှာပသာရတ္တာအရှင်းနဲ့မဟုတ်တော့ဘူးဩကပနတ္တာအဓိကမတ္တာအထိသူတို့မှာကြည်တလောက်ရှိလာလို့သာလင်တလောက်တရားတရားခိုင်မြဲပြီးတလောက်အလှကြီးအတန်းကြီးလှကြတာပဲဒါလိုယူဆမြတ်စွာဘုရားဟောကြားတဲ့အကောင်း၄မျိုးဆိုတာတဲ့မှာဒီယုံကြည်မှုတတတရားကိုလည်းပဲတစ်ခုမြတ်စွာဘုရားထည့်ထားမြတ်စွာဘုရားလက်ထက်တော်အခါကတစ်ချိန်မှာနတ်သားတယောက်ကတကောင်ကြံချိန်မြတ်စွာဘုရားထံမောက်ရောက်လာပြီးတော့မြတ်စွာဘုရားကိုလျှောက်တယ်တဲ့ကိဉ္သူယာဝစရာတာဓုကိဉ္သူတာဓုပဋိဌိတာကိဉ္သူနရနာရတနာကိဉ္သူသောရိဟိဒူရံနတ္တာလျှောက်တယ်ဗန္တိရှင်တော်မြတ်ဖေယယာဝစရာဩဒီတိုင်အောင်တာဓုကောင်းသောတရားကကိဉ္သူအဘယ်တရားပါနည်းဩဒီအထိကောင်းတဲ့တရားဘယ်တရားပါလဲပဋိဋ္ဌိတာမိမိသဏ္ဍာန်၌ခိုင်မြဲစွာတည်သည်ရှိသောသာဓုကောင်းသောတရားကဂိဉ္သူဘေတရားပါနည်းနရဏံလူတို့ဤရတနာနှစ်သက်ဖွယ်သောရတနာကဂိဉ္သူဘေပါနည်းဂိဉ္သူဘေတရားကိုစောရိဟိခိုးသားသည်များတို့သည်ဒုဟရံဆောင်ယူဖို့ရာခဲမှသနီးဝါမဆောင်ယူမခိုးယူမတိုက်ဖြစ်မတိုက်ယူနိုင်ပါသနီးအဲ့ဒါလို့လျှောက်တော့မြတ်စွာဘုရားမိန့်တယ်သီလံယာဝစရာတာဓုတတ္တာတာဓုပဋိဋ္ဌိတာပညာနရနာရတနာပုံညာစောရိဟိဒုဟရံဒေဝတိနတယာဝစရာဩအောင်သာဓုကောင်းသောတရားဥသိယတိကောင်းတာပဲတဲ့အမှန်တော့ဥသိယတိကောင်းတာပဲဆိုတာသေသိယတိကောင်းတယ်ဆိုတဲ့သဘောပေါ့အမှန်တော့သေသိယတိကောင်းတာလားဆိုတော့သေတာရဲ့ဟိုဘက်လည်းပဲကောင်းတာပဲယာဝစရာဩဇီတိုင်အောင်သာဓုကောင်းသောတရားကသီလံကိုကျင့်သီလပေတိပဋိဋ္ဌိတ မိမိတဏ္ဍာ၌ခိုင်မြဲစွာတည်တည်ရှိသောသာဓုကောင်းသောတရားကတတ္တဖရာတရားသံဃာယရဏသုံးပါးကံကံရဲ့အကျိုးတရားကိုယုံကြည်သောတတ္တတရားပေတည်းနရဏံလူတို့ဤရတနာနှစ်သက်ဖွယ်သောယရဏသည်ကပညာအသည့်လိမ္မာပညာပေတည်းစောရေဟိခိုးသားသမျှတို့သည်ဒုဟရံခိုးယူဖို့ရာတိုက်ယူဖို့ရာခရင်သောအရာဒီကပုံညာကောင်းမှုဝေဒီဥသိတိုင်အောင်ကောင်းတာကသီလမိမိတဏ္ဍမှာခိုင်ခိုင်မြဲမြဲတည်လို့ရှိရင်ကောင်းတာကသတ္တာယုံကြည်မှုသတ္တာဆိုတာဘာလဲကွန်မြူနီဝါဒယုံကြည်တာလားယုံကြည်သင်္နာကိုယုံကြည်တာဟုတ်ကဲ့လားယုံကြည်သင်္နေဖရာတရားသံဃာယရဏသုံးပါးကံကံရဲ့အကျိုးတရားကိုယုံကြည်တာတတ္တာအဲ့ဒီတတ္တာမိမိတဏ္ဍမှာခိုင်ခိုင်မြဲမြဲတည်နေရင်မကောင်းမှုအကုသိုလ်ပြုပါအောင်မလားမပြုတော့ဘူးကောင်းမှုကုသိုလ်ပဲပြုမယ်ကောင်းမှုကုသိုလ်ပဲပြုတယ်ဆိုရင်ကောင်းကျိုးချမ်းသာပဲရမယ်မဟုတ်ပေဘူးလားကောင်းညူချမ်းသာပဲရမယ်ဒါကြောင့်မလို့ယုံကြည်မှုတရားတရားမိမိတဏ္ဏမှာဆွဲဆွဲမြဲမြဲတည်ဖို့လိုတယ်ဩကပ္ပနာတရားဆိုရင်မဲတော်တော်အားကောင်းနေပါပြီဆွဲဆွဲမြဲမြဲတည်နေဩကပ္ပနာတရားဆရာဘယ်လိုဟာလဲဖရာတရားတန်ခါယရဏသုံးပါးကံကံရဲ့အကျိုးတရားကိုဉာဏ်နဲ့သက်ဝင်ယုံကြည်တာဉာဏ်မပါဘဲယုံကြည်တာမဟုတ်ဘူးဉာဏ်နဲ့သက်ဝင်ယုံကြည်တဲ့ဆိုတဲ့ကတော်တော်ခိုင်မြဲပြီပေါ့သို့တော်လည်းပဲဘယ်တော့ခါမှမလုံမရှားအောင်ခိုင်မြဲတာကတော့မဉဏ်ဖူညာရမှာပဲအဓိကမသတ္တာမဉ္ဇဉ်ဘုံဉ္ဇဉ်ရပြီးအဓိကမသတ္တာပြင်မှာပဲခိုင်မြဲတယ်အဲ့ဒီယုံကြည်မှုသတ္တာရှိပြီဆိုလို့ရှိရင်တော့လမ်းဖြောင်းသွားပြီတန္တရာလမ်းဖြောင်းလဲဖြောင်းသွားပြီတန္တရာလမ်းလဲပဲတူလဲတူသွားနိုင်တယ်နောက်လူတို့ရဲ့နှစ်သက်ဖွယ်ကောင်းတဲ့ယရဏာကဘာလဲတဲ့အသည့်လိမ္မာပညာအသည့်လိမ္မာပညာဆိုတော့အသည့်အမှားမှအကြောင်းအကျိုးအကောင်းဆိုးခွဲခြင်းဝေဘန္တသက်ပညာကစပြီးတော့ဝိပဿနာပညာမဲ့ပညာဖူပညာအထီးပေါ်လေအဲ့ဒီပညာဟာနှစ်သက်စရာကောင်းတဲ့ရတနာပဲတဲ့ရတနာဆိုတာနှစ်သက်စရာကောင်းတဲ့အရာကိုရတနာလို့ခေါ်တော့လောကီရတနာများမှာစိတ်ရွှေငွေယရဏတွေဟာနှစ်သက်เสียမကောင်းဘူးလားကောင်းတယ်အဲ့ဒါလိုပဲလောကုတ္တရာမှာဖရာတရားသံဃာယရဏသုံးပါးဟာလည်းပဲနှစ်သက်เสียကောင်းတယ်ဒါကြောင့်ဖရာယတနာတရားယတနာသံဃာယတနာနှစ်သက်ဖွယ်ဖြစ်သောဖရာနှစ်သက်ဖွယ်ဖြစ်သောတရားနှစ်သက်ဖွယ်ဖြစ်သောသံဃာဒါအသည့်အလိမ္မာဉာဏ်ပညာရှိပြီဆိုလို့ရှိရင်တော့အမှားနဲ့ပြီးအမှန်မများနိုင်ဘူးလားမများနိုင်တယ်အမှားနဲ့ပြီးအမှန်များနိုင်တယ်အဲ့ဒီထဲမှာခုနပြောတဲ့တတ္ထာတရားပါတွဲရှိလာပြီဆိုတော့မှားပါအောင်မလားမမှားတော့ဘူးတတ္ထာပါတွဲရှိလာပြီဆိုတတ္ထာရောပညာရောနှစ်ခုတွဲရှိပြီဆိုလို့ရှိရင်တော့မမှားတော့ဘူးမမားဘူးဆိုလို့ရှိရင်တော့ကောင်းမှုအလုံများမလားမကောင်းမှုအလုံများမလားကောင်းမှုအလုံများရင်ကောင်းညူချမ်းသာပဲရမယ်ဟုတ်ကဲ့လားကောင်းညူချမ်းသာပဲရမယ်ဒါကြောင့်လူတို့ရဲ့နှစ်သက်ဖွယ်ယရဏဟာအသည့်အလိမ္မာပညာပဲဒါဖြင့်တခိုးမခိုးနိုင်ဓမြမတိုက်နိုင်တဲ့အရာကတော့ဘာလဲတဲ့ ကောင်းမှုကုသိုလ်ပဲတဲ့ကိုပြုတဲ့ကောင်းမှုကိုပြုတဲ့ကုသိုလ်ဘယ်တခိုးမှလာမခိုးနိုင်ဘူးဘယ်တမျှမှလာမတိုက်နိုင်ဘူးဘယ်မင်းဆိုးရာသာမှလာပြီးမသိမ့်နိုင်ဘူးမဟုတ်ဘူးလားဒါကြောင့်မလို့ကာမတကာလို့ပြောတာမဟုတ်လားသဗ္ဗေတ္တာတတ္တဝါမှန်သမျှကမ္မတကာမိမိပြုထားတဲ့ကောင်းမှုမကောင်းမှုဒီသာလင်ကိုယ်ပိုင်ဥစ္စာရှိကြပါတကားရဘူးသလားကမ္မတကာမိမိဤကောင်းမှုမကောင်းမှုဒီသာလင်ကိုယ်ပိုင်ဥစ္စာရှိကြပါတကားကောင်းမှုလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲမကောင်းမှုလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာပဲသို့တော်လည်းပဲကောင်းမှုသာလည်းမိမိရဲ့ကိုယ်ပိုင်ဥစ္စာအဖြစ်သိမ့်ပိုက်ထားခြင်းရတာပဲမကောင်းမှုတော့မိမိရဲ့ကိုယ်ပိုင်ဥစ္စာအဖြစ်သိမ့်ပိုက်မထားခြင်းဘူးမဟုတ်ဘူးလားအဲ့ဒါကြောင့်မလို့ကောင်းမှုကုသိုလ်ဟာတခိုးမခိုးနိုင်ဘူးဓမြတိုက်ပြီးယူလို့မရဘူးဒါကြောင့်ကိုယ်ပိုင်ဥစ္စာအရှင်ကာမမိမိအလုပ်ဟာတကမိမိကိုယ်ပိုင်ဥစ္စာပဲကမ္မတကမိမိအလုပ်သည်မိမိကိုယ်ပိုင်ဥစ္စာဆိုလိုတာကမိမိလုပ်လို့ရတဲ့အလုပ်ကြောင့်ရတဲ့အကျိုးဒီအကျိုးဟာမိမိရဲ့ကိုယ်ပိုင်ဥစ္စာပဲသူတို့ဘာဥစ္စာမဟုတ်ဘူးကိုကပေးခြင်းတောင်မှပဲဒီကောက်ကောင်းမှုကတော့သူတို့ဘာပေးလို့မရဘူး။ကောင်းမှုကြောင့်ဖြစ်ပေါ်လာတဲ့အဆွေအပါအကျိုးဆက်ကသာသူတို့ဘာပေးလို့ရ။ဒါကြောင့်တခိုးကခိုးဖို့၊ဓမြကတိုက်ဖို့မင်းဆိုးရာသာတိမ့်မှုဆိုတာအဲ့ဒါလုံးဝမဖြစ်နိုင်ဘူး။ပုံညာစောရိဟိတူရရ။စောရိဟိတခိုးဓမြတို့သည်ဒူဟရံခိုးယူတိုက်ယူဖို့ရာခဲရင်သောအရာဒီကပုံညာကောင်းမှုကုသိုလ်ပေတည်းအဲ့ဒီတော့ကိုပစ္စည်းကိုလုံခြုံခြင်းရင်ဘာများများလုပ်ရကောင်းမှုများများလုပ်ရမယ်ဇောတိကတထေတော့ဇောတိကတထေဘဝမတိုင်ခင်ဘဝကယင်ဘဝတွေကကောင်းမှုကုသိုလ်ပြုရင်သူကဆုတောင်းနေတယ်ဘဝတိုင်းဘဝတိုင်းမိမိပစ္စည်းကိုမိမိမပေးခြင်းညီသူမှမယူနိုင်ပါစေသတည်းလို့အဲ့လိုဆုတောင်းတယ်လေကောင်းမှုကုသိုလ်ပြုတယ်အဲ့လိုဆုတောင်းတဲ့အတွက်သူပစ္စည်းသူမပေးရင်ဘယ်သူမှကိုမယူနိုင်ဘူးသူရဲ့အမနာခန္ဓာတဲ့အိမ်ကြီးနန်းတော်တဲ့ကြီးမားကျယ်ပြန့်ခန္ဓာလှပတင့်တယ်တဲ့အိမ်ကြီးအထက်မှာလည်းချွတ်မှုရတဲ့နေ့ပြေးပေါ်လေဘယင်ကသူနန်းတော့အဲ့ဒီအိမ်တော့ကောင်းအောင်မဆောင်နိုင်တော့အဲ့ဒီအိမ်ကြီးသူမျက်စိကြတော့မျက်စိကြတော့အဲ့ဒီအိမ်ကြီးသွားပြီးတော့စစ်တပ်ကြီးနဲ့ဝိုင်းပြီးတိုက်ပြီးယူရလေဇောတိကရဲ့အိမ်ကြီးသူ့အိမ်တိုင်းကတပြောင်မြောင်တောက်တဲ့အယောင်တွေကြောင့်စစ်သားတွေအိမ်နားမကနိုင်ဘူးပဲ။ဒါတည်းမကဘူး။အဲ့ဒီအိမ်မှာစောင့်နေနတ်တွေကစီးပြီးတော့တိုက်လို့လို့မလို့စစ်သားတွေအိမ်နားမကနိုင်ဘူး။ဒါနဲ့အဇာတသဗျံတတ်ဆုပ်ပြီးပြန်ပြေးရတဲ့။ဒါပေမဲ့အဲ့ဒီအချိန်မှာဇောတိကတထေကတော့မြတ်စွာဘုရားရဲ့ရှေ့တော်မောက်မှာမြတ်စွာဘုရားရဲ့တရားနာနေတာသူ့အိမ်အဇာတတကစစ်တပ်ကြီးနဲ့လာတိုက်တာသူမသိဘူးအဲမရဘူးပဲအဲ့ဒါပုံညာစောရိဟိဒူဟရံဆိုတာမှန်မူလားမှန်ပါဘူးဗျာမှန်လိုက်တာကောင်းမှုကုသိုလ်ကိုတခိုးတည်းမြတ်တိုက်မယူနိုင်ဘူးဆိုဒါနဲ့အဇာတတကတတ်ဆုပ်ပြီးပြေးရတဲ့အခါကျတော့မြတ်စွာဘုရားအကြောင်းတော်ရောက်တော့သူကလည်းမြတ်စွာဘုရားစီတော်တော့ဟိုမှာဇောတိကသွားတွေ့ ဇတိကသွားတွေ့နေတော့ဘုရားရှိဒီအဇာတတဆိုတဲ့လူကတော်တော်မဟုတ်တဲ့လူပဲအဲလူရန်ကားလို့ပြောရမလားမသိပါဘူးဘုရားရှိမှသူကဇောတိကတတိကိုပြောတယ်အသင်တတိကြီးအသင်အိမ်တို့များလာပြီးတော့တိုက်တယ်သင်ကကြောက်လို့ဒီထွက်ပြေးနေတာလားတဲ့အဲတရေကတော့သိလားသိတော့မသိအဲ့ဒါကြောက်လို့ဒီထွက်ပြေးနေတာလားတဲ့အဲ့ဖယားရှိမှအဲ့လိုမေးတာထက်တော့မဟုတ်တဲ့ဘယင်မဲဒီတော့ဇောတိကကဖြစ်တဲ့အသင်မင်းကြီးတဲ့အကျွန်ုပ်ပစ္စည်းကိုအကျွန်ုပ်မပေးရင်အကျတချောင်းအချိတမြင်မြတ်ဘယ်သူမှမယူနိုင်ပါဘူးတဲ့အသင်မင်းကြီးလိုမင်းမျိုး၁၀ယောက်ကတိုက်ယူလည်းမရပါဘူးအကျွန်ုပ်ဘိမှပဲရတယ်အဲ့ဒါပိုးပြီးထင်ရှားအောင်ဇောတိကအရှင်မင်းကြီးအဲ့ဒီအကျွန်ုပ်လက်ချောင်းတွေကလက်စွပ်တွေရှင်မင်းကြီးကိုအကျွန်ုပ်မပေးဘူးရအောင်ယူနိုင်ယူပါဒါနဲ့အဇာတတကဖယားရှိမှပဲဇောတိကလက်ချောင်းကလက်စွပ်တွေအင်ကောင်းအာကောင်းနဲ့အဲ့ဒါအတင်းဆွဲချွတ်တာအဇာတတလည်းတော်တော်အဲအာကြီးမားတဲ့ပုံကိုယ်တဲ့အဲ့ဒါလက်စွပ်တစ်ခုမှသူကြွအောင်မချွတ်နိုင်ဘူးလေနောက်ဆုံးချွေးတီးကြလို့မောတဲ့အခါကျတော့မှသူလက်လျှော့တယ်ဘာလို့သူမရလဲဟဲ့မပေးလို့ဟုတ်လားကောင်းမှုဆိုတာကိုယ်ပေးမှရတာတဲ့ကိုယ်မပေးရင်မရဘူးလေအဲ့တော့ဇောတိကကလည်းသူကအထူးကိုဆူတောင်းနေတာကိုမိမိပစ္စည်းကိုမိမိမပေးရင်ဘယ်သူမှမယူနိုင်ပါစေတည်းလို့ကောင်းမှုပြုတိုင်းဆူတောင်းနေတာဆိုတော့အဲ့ဒီဆူတောင်းမှလည်းပြည့်တယ်။ဒါနဲ့ဇောတိကကအရှင်မင်းကြီးသိခံတော်မူပါရှင်မင်းကြီးဒီနာမှာပဝါလေးတစ်ထည်ဖြန့်တော်မူပါဆိုပဝါလေးတစ်ထည်ဖြန့်တော့အဲ့တော့မှသတိကကသူ့လက်ချောင်းကိုအဲ့ဒီပွားပေါ်မှာဇောက်ထိုးချလိုက်ဇောက်ထိုးချလိုက်တော့လက်စွပ်တွေကအကုန်လုံးကျွတ်ပြီးတော့အဲ့ဒီပွားထဲရောက်သွားတယ်တဲ့မကောင်းလားမကောင်းလားလို့ဘာကောင်းတာလဲကောင်းမှုပြုရတာကောင်းတာပေါ့ဟုတ်လားဒါပေမဲ့ဇောတိကအဲ့ဒီနေရာမှာပဲချက်ချင်းမင်းကြီးစီခွင့်ပါတယ်အရှင်မင်းကြီးအကျွန်ုပ်ကိုယဟန်ပြုခွင့်ပေးပါသို့ဟိုရှေးရတော့တထေးဆိုမယ်လို့တထေးရာသူဘယင်ကပေးတယ်ဆိုတာရှိပြီးတော့ဟိုမင်းဟာတထေးဖြစ်ပါစေလို့ဆိုတော့အဲ့တော့ဘယင်းနဲ့တထေးဘယင်းကတထေးကိုပိုင်နေတယ်။ဒါကြောင့်သူတို့တထေးတွေဟာဘယင်းနန်းတော့သွားပြီးတော့နေစဉ်သွားခါစားရတာ။ဟိုရာဇကျိုးမှာပဲဝိသာခဆိုတဲ့တထေးကြီးတထေးကြီးဆိုတော့လည်းပဲလူရွယ်ပါပဲပစ္စည်းဥစ္စာရှိပြီးနေလို့အဲတထေးကြီးလို့ခေါ်နေကြတော့သူကမြတ်စွာဘုရားအကြောင်းတော်သွားပြီးတရားနာတော့တရားနာရင်တရားရှုမှတ်တဲ့အတွက်ပထမသောတပတိမေញံဘုညံယဒုတိယနာသကရာဂမိမေញံဘုညံယတတိယအနာဂမိမေញံဘုညံယအနာဂမိမေញံဘုညံယတဲ့နေ့အိမ်ပြန်လာတော့အနာဂံဆိုတာ ကာမရာဂဒေါသမှန်သမျှအကုန်လုံးပယ်သတ်ထားတာကာမဘုံမှာတွေ့တာတတ်မဲ့เสียမှန်သမျှတတ်မဲ့တတ်တဲ့လောဘသူ့မှာလုံးဝမရှိတော့ဘူးအမြစ်ပြပယ်သတ်ပြီအစင်းလာလာလည်းမကြည့်ခြင်းဘူးအသံကောင်းကောင်းလည်းနားထောင်ခြင်းဘူးနားမထောင်ခြင်းဘူးအရာသာကောင်းကောင်းမလွှဲခြင်းဘူးအထီးတွေ့ကောင်းကောင်းမထီးတွေ့ခြင်းဘူးအနန္တမွေးမွေးနှံမွေးရင်နှံ့ခြင်းလည်းဆိုတာမရှိဘူးအစင်းသာအနရသာဆုံးကာမဂုဏ်၅ပါးကိုလိုလားတတ်မဲ့တဲ့ကာမရာဂခေါ်တဲ့လောဘအနာဂါမိမဉ္ဇဏ်တတိယမဉ္ဇဏ်ကအပြည့်သက်ပယ်သက်ပြလိုက်တယ်ပယ်သပြလိုက်တော့ဒီတထေရသနာမှာကာမဘုံမှာတွေ့တာတတ်မဲ့เสียမှန်သမျှဘာတခုမှမတွေ့တာမတတ်မဲ့တော့နောက်တစ်ခါဒေါသလည်းပဲဘယ်လိုဒေါသမှသူ့သနာမရှိတော့ဘူးဘယ်ခါမှသူဒေါသမထွက်တော့ဒေါသလည်းအမြစ်ပြပယ်တတ်လိုက်တယ်အဲ့ဒါနဲ့အိမ်ပြန်သွားတဲ့အခါကျတော့ခါတိုင်းလိုပဲသူဇနီးဓမ္မဒိန်နာကအိမ်ဝကစီချိုပြီးတော့သူ့လက်ကိုဆွဲပြီးတွဲတယ်ခါတိုင်းလုံနေကြအတိုင်းပေါ့လေဒီတော့ဝိသခာသတိကြီးကဓမ္မဒိန်နာရဲ့လက်ကိုအသာလေးဖယ်ပြီးချလိုက်နောက်ခဏကြာပြန်တော့တခါဓမ္မဒိန်နာတွဲပြန်နေတာတခါသူကဖယ်ချပြန်ဒီတော့ဓမ္မဒိန်နာအံ့အားသင့်တယ်ဘယ်နဲ့ဒီနေ့ဘာဖြစ်တာပါလိမ့်မလဲသူတထေမျက်နှာကြည့်တဲ့ဘာအလိုမကြသလဲမသိဘူးဆိုပြီးမျက်နှာကြည့်တော့မျက်နှာကလည်းအလိုမကြတဲ့နာတခုမှမရှိကြည်လင်းလို့ငြိမ်းအေးလို့ချမ်းသာလို့တန်းနဲ့ဓမ္မဒိန်နာကဒီနေ့တော့ထူပြီဆိုပြီးတော့နောက်ထပ်မတွဲတော့ဘယ်နဲ့နောက်ကသာလိုက်သွားအိမ်မောကြတော့လည်းပဲစားကောင်းတောက်ဖွယ်တွေကျွေးတယ်မစားဘူးသူ့ကိုလည်းပဲခါတိုင်းလိုဟဲဟဲပဲပဲစကားမပြောဘူးဒါပေမဲ့တထေးရဲ့အိန္ဒြေသိခါကြတော့လည်းအမတန်တည်ငြိမ်လို့ကြက်တွေရှိကျူညူစရာကောင်းတယ်မျက်နှာကလည်းအမတန်ကြည်လင်းနေတယ်တနေ့ဓမ္မဒိန်နာကစိတ်ထဲမှာဇဝေဇဝါရှိမဝေနိုင်မခွဲနိုင်ဖြစ်တယ်။ဘာများဖြစ်တာပါလိမ့်မလဲဘယ်လိုလဲ။တနေ့မနေနိုင်တော့မေးတယ်။တရေကြီးဒီနေ့ခါတိုင်းနဲ့မတူပါဘူးဘယ်လိုဖြစ်တာတော့။သူ့ပုံများမကျင်တဲ့ချက်ရှိသလား။ဓမ္မမဟုတ်စိတ်များအပြင်ရောက်နေလို့မေးတော့တရေရဓမ္မဒိန်နာတဲ့ဘာမှမဆွေနဲ့တဲ့သင်ပေါ်လဲမကျေနပ်တာတခုမှမရှိဘူးတဲ့သူစိတ်လဲအပြင်မရောက်ဘူးတဲ့ငါဒီကနေ့တရားသူဆိုတာရလာခဲ့တယ်လောကုတ္တရာတရားသူဆိုတာရလာခဲ့တယ်အဲဒီလိုလောကုတ္တရာတရားသူရတဲ့ပုဂ္ဂိုလ်များဟာလောကီရေယာနဲ့ပတ်သက်လို့ကာမဂုဏ်အာယုန်နဲ့ပတ်သက်လို့ဘာတစ်ခုမှတွေ့တာတတ်မဲ့တဲ့သဘောမရှိတော့ဘူး။ဒါကြောင့်တို့ငါဒီလိုဖြစ်နေတာပါ။ဒါရမကလည်းဦးတထေကြီးကအိုးပြီးလဲထင်ကြအောင်ဟိုဓမ္မဒိန်နာလည်းပဲစိတ်မသိရအောင်ဆိုပြီးပြောတယ်။ဒါကြောင့်မို့လို့ဒီနေ့ကစပြီးသင်ဟာငါရဲ့နှမအရာမှဒီတီးပြီ။အဲ့တော့အိမ်အောင်သေးပြုခြင်းလည်းပြုပါတရားပစ္စည်းတွေလည်းတင်မဲ့အကုန်ယူပါတော့အဲ့ဒါလို့ဆိုအဲ့တော့ဓမ္မဒိန်နာကသူကလည်းဉာဏ်ရှိပညာရှိတဲ့ပုဂ္ဂိုလ်တယောက်ပါပဲနောက်သူယဟန်မှပြုလို့မလို့ယဟန်မှဖြစ်တဲ့အခါကျတော့ဓမ္မကတိကဧတတဲ့ဘွဲ့တောင်ရဆလူရာသူ့မှာအခြေခံအသိပညာရှိတာပြောတာတကယ်လို့သာအသိပညာမရှိရင်တော့ဒီနေ့အစပြီးသင်ဟာငါရဲ့နှမအရာမှာတီးပြီးဆိုတဲ့ကဘုံမနဲ့လဲမှာပေါ့အခုတော့သူက အသိပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့ဩဒါလောကုတ္တရာတရားသူကြောင့်ပဲတည်ခေါင်းတဲ့လောကုတ္တရာတရားပဲသူသဘောပေါက်တော့အစဉ်သတိကြီးတဲ့အဲ့ဒီလောကုတ္တရာတရားဆိုတာကျမတို့အမျိုးသမီးတွေကမရနိုင်ဘူးလားတဲ့ဒီတော့ဝိသကသတိကြီးဓမ္မဒိဏတဲ့ဒီတရားကတော့အမျိုးသမီးအမျိုးသားလူကြီးလူငယ်မရွေးကျင့်တဲ့ပုဂ္ဂိုလ်ရတာပဲတဲ့ယောယောပฏิပစ္စတိတောတောတတ္တတရားတော်ဟောတိယောယောအကျင့်ပုဂ္ဂိုလ်သည်ပฏิပစ္စတိဒီတရားကိုကျင့်၏တောတောထိုတရားကိုကျင့်သောပုဂ္ဂိုလ်သည်တတ္တထိုတရား၏ဒါရတော်အမွေခံရသူသည်ဟောတိဖြစ်ဒီတရားကျင့်ရင်တရားရဲ့အမွေရတော့တာပဲတဲ့အမျိုးသားရဲ့အမျိုးသမီးရဲ့မဟုတ်ဘူးအဲတော့ဓမ္မဒိဏကဒီလိုဆိုလို့ရှိရင်ကျမလည်းအဲ့ဒီတရားကျင့်မရစေမြတ်စွာဘုရားကြောင်းတော်ပို့ပေးပါဘိက္ခုနီမှာလောက်ပြီးတော့တရားကျင့်မရစေဝိတာခါကသိဝန္တာသွားသူ့လိုပဲတရားရလို့ရှိရင်ဒီကလေးမှလည်းအမှန်တန်ချမ်းသာသွားမှာပဲလို့သဘောပေါက်တာ။ဒါနဲ့အေးပို့ပေးရမယ်မြတ်စွာဘုရားကြောင်းတော့သို့တော်လည်းပဲတို့ခွင့်တောင်းเสียရှိသေးတယ်ဆိုပြီးဓမ္မဒိဏခေါ်သွားပြီးဗိမိသာရဘယင်ထံသွားတာ။သွားပြီးတော့ရှင်မင်းကြီးဒီကလေးမှဘိက္ခုနီမှာပြုပြီးတော့တရားချင်းပြန်လို့တယ်လို့လာပြီးတော့ပြောနေပါတယ်အသင်မင်းကြီးခွင့်ပြုတော်မူပါဘယင်ကလည်းသဘောကျတယ်ဘာကြောင့်လဲဆိုတော့ဘယင်ကိုယ်တိုင်ကသူကသောတပတ္တိမဉ္ဇဉ်ပူညာရပြီးသားအရိယာဖြစ်ပြီးသားဟုတ်အရိယာဖြစ်ပြီးသားအဲ့ဒါနဲ့အဲ့ဓမ္မဒိဏကိုကောင်းပြီတို့ခွင့်ပြုဒီတော့ဝိသကသာမန်လေးပို့လို့မဖြစ်ဘူးမြတ်စွာဘုရားကြောင်းတော့သူ့ကိုအခမ်းအနားနဲ့ပို့မှာဆိုပြီးတော့အိမ်ကနေပြီးတော့မြတ်စွာဘုရားကြောင်းတော့ဘယင်ကဓမ္မဒိဏကိုအခမ်းအနားနဲ့ပို့သေးတယ်ခန္ဓာနဲ့ပို့သေးတယ်အဲ့ဒီအချိန်ကစပြီးတော့ရှင်လောင်းနေကြောင်းပို့တာမှာဒီလိုရှင်လောင်းယူတယ်ရှင်လောင်းပို့တယ်ဆိုပြီးအခမ်းအနားတွေနဲ့ရွှဲရှိုးထိုးတာနေနဲ့ဘုံတော်နေနဲ့ဒီလိုလောက်ကြတာနဲ့ဒူပါရဲ့အဲ့ဒီကစပြီးတော့အဲဘုန်းကြီးပြောချင်တာကစကားစမိတော်လို့ပြောလိုက်တာရှေးကတထေးတွေကဘယင်ကတထေးအရာပေးထတာဆိုတော့ဘာလောက်လို့ဘယင်စီမှာခွင့်ခံရလဲခွင့်ခံလို့ဘယင်ကခွင့်ပေးမှာပဲပြူရတယ်အခွန်နာဇောတိကလည်းပဲဩဒီဓမ္မဒိဏကြောင်းပို့လိုက်တဲ့အခါကျတော့ဓမ္မဒိဏပဲဘုန်းကြီးဆက်ပြောအောင်ဘုန်းကြီးလည်းဟိုရောက်ဒီရောက်ပဲเนาะကြောင်းပို့တော့မြတ်စွာဘုရားကဘိက္ခုနီမရေစီလွတ်ပြီးတော့ဘိက္ခုနီပြုပေးနောက်ဓမ္မဒိဏကလူသူဝေးရာတော်အကြောင်းတကြောင်းသွားပြီးတော့တရားကျင့်အထုတ်သုံးရက်လောက်ရှိတော့ရာဇဂျူပြန်လာသူပြန်လာတော့ဝိသာခတထေကအိမ်ကနေသတင်းကြားတယ်ရှင်မဓမ္မဒိဏရာဇဂျူပြန်လာပြီရာအဲဒီကလေးမှတော့သုံးရက်ရှိသေးပြန်လာတာယဟန်ဝန်နဲ့မပြောဘူးနဲ့တူတယ်တရားလဲကောင်းကောင်းအထုတ်တာဟာမတူဘူးအေးအကျိုးကြောင့်ပြီးအောင်သွားဥမှာပဲဆိုပြီးတော့ကျောင်းသွားရှင်မဓမ္မဒိဏတွေ့ပြီးတော့ရှင်မမပြောလို့ပြန်လာသလားဘယ်နှကြောင့်တလောက်မြန်မြန်ပြန်လာသလဲအဲ့ဒါလို့မေးလို့ရှင် ရမ်းရကြတော့တရားစမ်းတဲ့အနေနဲ့ဝိတ္တခါကမေးတယ်တက္ကာယောတက္ကာယောတိအေယေဓမ္မဒိဏဟုတ်တော်ဘဂဝတာကတ္တမောတက္ကာယောတိဘဂဝတာဝုစတိအေယေဓမ္မဒိဏရှမဓမ္မဒိဏသက္ကာယောသက္ကာယောတိသက္ကာယသက္ကာယဟု၍ဝုစတိပြောဆိုနေကြပါလေကတမောအဘေတရားကိုသက္ကာယောတိသက္ကာယဟု၍ဘဂဝတာမြတ်စွာဘုရားသည်ဝုတ္တောဟောတော်မူအပါဇနီအများပြောနေကြတယ်ရှင်မဓမ္မဒိဏတဲ့သက္ကာယသက္ကာယဆိုတာအဲ့ဒီတက္ကရာဆိုတာမြတ်စွာဘုရားကဘာလို့တက္ကရာလို့များဟောပါတော့ဓမ္မဒိဏအချက်ချင်းဖြစ်တဲ့တက္ကရောတက္ကရောတိအာဟုသောဝိတာခငါရှင်ဝိတာခပင်စုပါဒနက္ခဏငါးပါးသောဆွဲလွန်စရာအစုတရားတို့ကိုတက္ကရောတိတက္ကရာဟု၍ဝုဒ္ဓောဘဂဝတာမြတ်စွာဘုရားသည်ဝုဒ္ဓောဟောတော်မူအပ်ပါ၏။သက္ကာယဆိုတာဥပါဒာနဲ့ခန္ဓာ၅ပါးကိုဆိုလိုတယ်လို့မြတ်စွာဘုရားဟောပါတယ်တဲ့။သက္ကာယဆိုတာဥပါဒာနဲ့ခန္ဓာ၅ပါးပဲ။ဥပါဒာနဲ့ခန္ဓာ၅ပါးဆိုတာတခြားမဟုတ်ပါဘူးဒီခန္ဓာကိုယ်နဲ့စိတ်ပြောတာ။ခန္ဓာကိုယ်နဲ့စိတ်ဥပါဒာနဲ့ခန္ဓာ၅ပါးဆွဲလန်းစရာအစုတရား၅ပါးဘုန်းကြီးဇောတိကပြောရင်ကနေပြီးတော့ဓမ္မဒိဏရောက်သွားတယ်မတတ်နိုင်ဘူးပြီးမှပဲဇောတိကခဏပြန်ရတော့မှာပဲเนาะအဲနေတော့တက္ကာယဆိုတာတဲ့ဥပါဒနာခန္ဓာ၅ပါးကိုခေါ်ပါတယ်တဲ့နောက်ဒီဝိတာခကဆက်မေးတယ်ရှင်မဓမ္မဒိဏသက္ကာယသမှုဒယသက္ကာယဖြစ်ကြောင်းဆိုတာကိုဘယ်ဟာပါလဲတဲ့ငါရှင်ဝိသခာတဲ့သက္ကာယသမှုဒယသက္ကာယဖြစ်ကြောင်းဆိုတာတဏှာပါပဲတဲ့တဏှာပါပဲလိုခြင်းတတ်မဲ့နှစ်သက်တွေ့နှစ်သက်တွေ့တာတဲ့တဏှာဟာသက္ကာယသမှုဒယသက္ကာယဖြစ်ခြင်းရဲ့အကြောင်းတရားပါပဲဒါဖြင့်ရှင်မဓမ္မဒိဏသက္ကာယချုပ်ငိမ့်တယ်ဆိုတာတော့ဘယ်လိုဟာပါလဲ။ငါရှင်ဝိသခာတဲ့ခေါ်တာကတော့ငါရှင်ဝိသခာတဲ့ဟိုတော့ငါအခေါ်နဲ့တူရဲ့လားတူပါဘူး။ဘလို့မတူတော့ပြောင်းလဲသွားလို့ပေါ့မဟုတ်ဘူးလားဘာပြောင်းလဲသွားတရားတိသွားလို့ဟုတ်ကဲ့လားငါရှင်ဝိသခာတဲ့သက္ကာယဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့လူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာချုပ်ငိမ့်သွားပြီဆိုလို့ရှိရင်နဲ့သက္ကာယနိရောဓသက္ကာယလည်းချုပ်ငိမ့်တော့တာပါပဲတဲ့အဲ့ဒါကိုသက္ကာယချုပ်ငိမ့်ခြင်းလို့ခေါ်ပါတယ်ဒါဖြင့်ငါရှင်အရှင်မဓမ္မဒိဏအဲ့ဒီတက္ကရာချုပ်ငိမ့်စေတဲ့အကျင့်ကတော့ဘယ်လိုဟာပါလဲလို့ဆိုတော့ငါရှင်ဝိသခာတဲ့တက္ကရာချုပ်ငိမ့်စေတဲ့အကျင့်ဆိုတာကတော့မဲ့ခင်၈ပါးအကျင့်တရားပါပဲလူရင်းကတော့သစ္စာ၄ပါးပဲမဟုတ်လားအဲသစ္စာ၄ပါးပဲဒါသက္ကာယဆိုတာပါဆိုတာယုံနဲ့နံစွဲလန်းစရာအစုတရား၅ပါးရူပခန္ဓာယုတ်တရားအစုဝေဒနာခန္ဓာခံစားမှုတရားအစုသိဉ္ဇခန္ဓာမှတ်သားမှုတရားအစုသင်္ခါရခန္ဓာစိတ်စော်ပြုလို့အာထုံမှုတရားအစုဝိညာဉ်နဲ့ခန္ဓာသိမှုတရားအစုဒီတရား၅စုဟာစွဲလန်းစရာအစုတရားပဲမက်စိတ်ဖို့စိတ်မဉ္ဉံဖူညာမှတပါကျန်တဲ့ ရုပ်ခန္ဓာနာမ်ခန္ဓာရုပ်အစုနာမ်အစုမှန်သမျှဟာဆွဲလန်းစရာအစုတရားတွေပဲတဲ့တရားမသိရင်ဆွဲလန်းမယ်မရှုရင်ဆွဲလန်းမယ်တဏှာနဲ့ตาယာတတ်မဲ့ပြီးဆွဲလန်းမယ်ဒိဋ္ဌိနဲ့အသိမြင်မှားပြီးဆွဲလန်းမယ်ဆွဲလန်းတဲ့တရားကတဏှာနဲ့ဒိဋ္ဌိဆွဲလန်းစရာတရားကရုပ်နဲ့နာမ်ခန္ဓာကိုယ်နဲ့စိတ်ရဆွေလန်းတတ်တဲ့သာယတ္တမဲ့မှုတဏ္ဏနဲ့အသိမြင်မှမှုဒိဋ္ဌိနဲ့အသိမြင်မှဆွေသာယတ္တမဲ့မှုဆွဲဆွဲပြီဆိုလို့ရှိရင်တော့အဲ့ဒီအဆွဲခံရတဲ့ရုပ်ခန္ဓာနာမ်ခန္ဓာတွေဆက်ခါဆက်ခါဖြစ်ဆက်ခါဆက်ခါဖြစ်ပြီဆိုလို့ရှိရင်တက္ကာယမငြိမ်းတော့ဘူးမချုပ်ငြိမ်းတော့ဘူးအဲ့ဒါဆွေလန်းတတ်တဲ့အသိမြင်မှမှုဒိဋ္ဌိနဲ့သာယတ္တမဲ့မှုတဏ္ဏကိုပယ်သတ်နိုင်လိုက်ပြီဆိုရင်တော့ဆွဲလန်းပါအောင်မလားမဆွဲလန်းမှုဆိုလို့ရှိရင်ဒီယုံနာခန္ဓာထပ်ဖြစ်ပါအောင်မလားမဖြစ်ရင်ယုံနာခန္ဓာသက်กายမငြိမ့်မိဘူးလားမငြိမ့်ပါဘူးအဲ့ဒီသက်กายငြိမ့်တာဘာခေါ်လဲနိဗ္ဗာန်ဘောမဟုတ်ဘူးလားသက်กายဆိုတာယုံနဲ့နာမဟုတ်လားခန္ဓာကိုယ်နဲ့စိတ်ယုံနဲ့နာငြိမ့်နေငြိမ့်ပြီဆိုလို့ရှိရင်ချမ်းသာမလားဆင်းရဲမလားမှန်ပါပါဗျာအဲ့ဒါနိဗ္ဗာန်ရရင်ငြိမ့်ရောငြိမ့်တော့ငြိမ့်ချမ်းသာရတာပေါ့ဟုတ်ကဲ့လားမှန်ပါပါဘာချမ်းသာလဲငြိမ့်ချမ်းသာဆင်းရဲငြိမ့်နဲ့ချမ်းသာရတာပေါ့အဲ့ဒီငြိမ့်ချမ်းသာကိုတန်တိဒုက္ခလို့ခေါ်တယ်ပါခေါ်တော့တန်တိကငြိမ့်တာဒုက္ခကချမ်းသာတာတန်တိဒုက္ခငြိမ့်ချမ်းသာငြိမ့်နေဆိုတာဆင်းရဲငြိမ့်တာဆင်းရဲငြိမ့်တဲ့အတွက်ချမ်းသာနေတာအဲဆင်းရဲငြိမ့်တဲ့အတွက်ချမ်းသာတယ်ဆိုတော့ဆင်းရဲကဘယ်သူတွေလဲဆိုတော့တက္ကာယယုတ်နဲ့နာဟုတ်တယ်မဟုတ်လားအဲ့ဒါယုတ်လဲနောက်ထပ်မဖြစ်ဘူးငြိမ့်ရောနာလည်းနောက်ထပ်မဖြစ်ဘူးငြိမ့်ရောအဲ့ဒါငြိမ့်ပြီဆိုတော့အဲ့ဒီယုံနဲ့နာငြိမ့်တဲ့ဟိုဘက်မှာခံစားတတ်တဲ့အရာရှိသေးလားမရှိတော့ဘူးမရှိတော့အဲ့ဒီငြိမ့်တဲ့သဘောဟာဆင်းရဲငြိမ့်နေုံမြတ်တက်တက်ပဲခံစားရလားဒါကြောင့်မလို့တန်တိဒုက္ခငြိမ်းချမ်းသာဒါပေမဲ့တ ত্ত্ব ဝရီမှာတစုံတရာအစဉ်ပြေတဲ့အခါကျတော့မချမ်းသာဘူးလားမချမ်းသာပါဘူးအဲ့ဒီချမ်းသာကတော့မခံစားရဘူးလားမချမ်းသာပါဘူးအဲ့ဒီချမ်းခံစားရတဲ့ချမ်းသာဟာမြဲသလားမမြဲဘူးလားမမြဲပါဘူးပြီးရပြတ်တာပဲဟုတ်ကဲ့လားအဲ့ဒါကိုဝေဒိတဒုက္ခခေါ်တယ်ခံစားရတဲ့ချမ်းသာဟုတ်ကဲ့လားအဲ့တော့ဝေဒိတဒုက္ခကမြဲသလားမမြဲဘူးလားမမြဲပါဘူးမမြဲဘူးဆိုတော့ဒုက္ခပြီးရင်ဒုက္ခမလာနိုင်ဘူးလားလာနိုင်တယ်တန်တိဒုက္ခကြတော့လုံးဝဆင်းရဲငြိမ်းနေလို့ဖြစ်တဲ့ချမ်းသာဆိုတော့ခံစားရသေးသလားအဲ့တော့သူမြဲသလားမမြဲဘူးလားမြဲပါဘူးမြဲတယ်ဒါကြောင့်သူကိုဒုဝလို့ခေါ်တယ်ဒုဝမြဲတဲ့တရားနိဗ္ဗာန်ဟုတ်ကဲ့လားဒီတော့အဲ့ဒီသက္ကယနိရောဓသက္ကယချုပ်ငြိမ်းခြင်းယုံနံခန္ဓာချုပ်ငြိမ်းခြင်းဆိုရက်နိဗ္ဗာန်ဟာတန်တိဒုက္ခငြိမ်းချမ်းသာဒါဖြင့်ဝေဒိတဒုက္ခနဲ့တန်တိဒုက္ခဘယ်ဟာကောင်းသလဲပါဖြစ်လို့ငြိမ်းချမ်းသာကဘယ်တော့မှမပြတ်တော့ဘူးဝေဒိတဒုက္ခခံစားချမ်းသာကပြတ်တယ်ပြတ်ပြီဆိုလို့ရှိရင်ဝေဒိတဒုက္ခမဖြစ်ဘူးလားခံစားဆင်းရဲရောက်မသွားဘူးလားဒါကြောင့်ဝေဒိတဒုက္ခနဲ့တန်တိဒုက္ခဘယ်ဟာကောင်းလဲတန်တိဒုက္ခကောင်းနဲ့ဟုတ်ကဲ့လားဘာချမ်းသာလဲငြိမ်းချမ်းသာအဲတက္ကရာငြိမ်းတာအဲ့ဒီငြိမ်းချမ်းသာခေါ်တဲ့တက္ကရာနိရောဓတက္ကရာငြိမ်းမှုရာအတွက် အကျဉ်းလန်းကဘာပါလဲလို့ဝိသခာတထေယမေးတော့ရှင်မဓမ္မဒိဋ္ဌာဘယ်နှဖြစ်မဂ္ဂင်၈ပါးအကျဉ်းတရားပါပဲတဲ့မဂ္ဂင်၈ပါးအကျဉ်းတရားဆိုတာအခုအရှင်ဘုရားများယောဂီများကျင့်နေတဲ့တတိပဌာန်အကျဉ်းပဲအဲ့ဒီတတိပဌာန်အကျဉ်းဟာမဂ္ဂင်၈တန်အကျဉ်းမှပဲဟုတ်ကဲ့လားမဂ္ဂင်ရှိတံအကျင့်မှမယ်အဲသူဟာတက္ကာယချုပ်ငိမ့်ခြင်းချုပ်ငိမ့်စေတဲ့အကျင့်လားချုပ်ငိမ့်ကြောင်းအကျင့်လားမဟုတ်ပေဘူးလားဟုတ်တယ်ဒီတော့ရှင်မဓမ္မဒိဋ္ဌာသူစာမသိရဘူးရဟဖြစ်တာနဲ့သွားပြီးတရားအထုတ်တာသုံးလျက်ရှိပြန်လာတာပြန်လာပြီးဓာရီသိတယ်ဆိုတော့ဘာလို့သိတာကိုယ်တွေ့အသိနဲ့ကိုယ်တွေ့ဉာဏ်နဲ့သိတာမဟုတ်လားအဲ့ဒါကြောင့်သိတာကဲဒီလိုဆိုရင်လာပြီးစုံစမ်းတဲ့ဝိသခာသတိဘယ်လိုသူဆုံးပြမလဲဩမပြောလို့ပြန်လာမဟုတ်ဘူးပြောလို့ပြန်လာတာကိုမဟုတ်ဘူးလားဘာကြောင့်ပြောတော့ရရလို့ဟုတ်ကဲ့လားအဲရှင်မဓမ္မဒိဋ္ဌာကဝိသခတထေးတဲ့တဆင့်သာသွားကြတယ်ဝိသခတထေးကဗေညာရတော့အနာဂါမိမေညာရတယ်ရှင်မဓမ္မဒိဋ္ဌာတဆင့်သာတယ်ဆိုတော့ဗေညာရအဲအရတမေညာရအရသဖုန်ညာရတော့တဲ့တယ်ပြောရဲ့သူဘာဖြစ်အဲယဟနာဖြစ်သွားပြီအဲဝိသခတဲ့တဆင့်သာသွားတယ်ကျန်ငါကနောက်တော့ဆက်တော့မမိတ်ဘူးသို့တော်လည်းပဲဘုန်းကြီးထင်တာတော့ဝိတာခါလဲအားကြမကံသူဆက်အားထုတ်မှာပဲထင်တယ်မဟုတ်ဘူးလားဆက်အားထုတ်မှာပဲအဲအားထုတ်ပြီဆိုရင်တော့ तू ကလည်းပဲအခြေခံကောင်းထားတဲ့ပုံကိုဆိုတော့ तू လည်းရနိုင်တာပဲရမှာပဲဒါပေမဲ့ကျန်ငါကအဲ့ဒါတော့ဆက်မပြောဘူးဒါပြန်ဘုန်းကြီးတို့ပြိတ္တထဲကိုရှင်မဓမ္မဒိဋ္ဌာတွေပဲနှစ်ပါးပါတယ်အခုတော့မရှိသေးပါဖေဟာတနေ့နေပါဖေဟာမဟုတ်ဘူးလားတနေ့နေပါဖေဟာဒီနောက်အခဏဇောတိကသူ့ဆုတောင်းမပြေဘူးလားကောင်းမှုကုသိုလ်ကကောင်းမှုကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ကလုပ်တဲ့ပုဂ္ဂိုလ်ဟာသူ့စိတ်အလိုတိုင်းပြည့်တယ်တဲ့ပုံညဆိုတဲ့စကားလုံးကပူရေတီတိပုံညာနဲ့ပူရေတိမနောရထံစိတ်အလိုကိုပူရေတီတိပြည့်စေသတော့ကြောင့်ပုံညာပုံညာမြည်ဤတဲ့ပုံညာကောင်းမှုဆိုတာစိတ်အလိုကိုပြည့်စေတတ်လို့မဟုတ်ပုံညာလို့ခေါ်တာတဲ့ဗာရဲတော့အဲစိတ်အလိုကိုပြည့်စေတတ်လို့ပုံညာလို့ခေါ်တာတဲ့အဲ့တော့ဒီသောတိကသူအရင်ရင်ဘဝတည်းကပုံညကောင်းမှုတွေပြုခဲ့စဉ်ကသူစိတ်အလိုဆန္ဒကဘယ်လိုရှိတော့သူမပေးလို့ရှိရင်ဘယ်သူမှသူပစ္စည်းကိုမယူနိုင်ပါစေတည်းဆိုတဲ့စိတ်အလိုမရှိဘူးလားဟောအခုအဲ့ဒီစိတ်အလိုမပြည့်ဘူးလားဘာကဖြည့်ပေးတာပုံညကဖြည့်ပေးတာဟုတ်ကဲ့လားပုံညာကောင်းမှုကုသိုလ်ဖြစ်ပြတာအဲ့တော့ဒီကနေ့ဒေါခင်နေနေနဲ့အမဒေါခင်ခင်တို့ပြုတဲ့ပုံညာတွေနည်းသလားမနည်းဘူးမနည်းသလိုသူတို့စေတနာတွေလည်းတိတ်အာကောင်းတာဘာကြောင့်လဲဆိုတော့ဒီဒေါခင်နေနေဆိုတော့ဒီဟာလို့ဒီကောင်းမှုကုသိုလ်ပြုဖို့ရာဖုန်ကြီးထင်တဲ့ဆယ်ကားတဲ့မနည်းဖုံးဆက်တယ်မနည်းကတော့ဆက်သေးတယ်ဘာလို့ပါညာလို့ပါဆိုတာဒါအဝေးရဒေါ်လာအကုန်ခံပြီးဆက်တာတော့အမေရိကဝါရှင်တန်ကနေဆက်တာအဲတော့အဲ့ဒါလိုအကြိမ်ကြိမ်အကုန်ခံဆက်တာဟာစေရနာအာသေးလို့ပေါ့ဟုတ်ကဲ့လားအဲစေရနာအာကောင်းပြီဆိုတော့ပုံညာအာမကောင်းဘူးလားပုံညာအာကောင်းပြီဆိုတော့စိတ်အလိုမပြည့်စေနိုင်ဘူးလားပြည့်စေနိုင်တယ်ဟုတ်ကဲ့လားပြည့်စေနိုင်တယ်ပူရေတိမနောရထံမနောရထံပူရေတိတိပုံညာမနောရထံစိတ်အလိုကိုပူရေတိ ပူရတိတိပြည့်စေတဲ့ကြောင့်ပုံညာပုံညာမိကောင်းမှုမိ၏ဒါကြောင့်ဇောတိကလည်းပဲသူကောင်းမှုပြုစဉ်ကတောင်းနာခဲ့တဲ့စိတ်အလိုပြည့်စိတ်အလိုပြည့်တော့သူဘာဖြစ်တယ်လဲလို့ဆိုတော့လူဘဝနဲ့မနေရတော့ဘာကြောင့်မနေရလဲဆိုတော့ဒီမှလေအဇာတတဘယေငိုသူအစွမ်းပြခဲ့ပြီမဟုတ်လားအဲမိကြီးကရက်လိုချင်ယူစားမပေးဘူးဆိုပြီးတော့လက်စွပ်ယူခိုင်းတယ်မရဘူးအဲတော့သူကြတော့ဘာမှလှုပ်ရှားမလို့ပဲနဲ့လက်ကလေးအသာထောက်အောက်ဆိုင်ရုံနဲ့ကြာသွားတယ်ဆိုတော့ရှက်တတ်တယ်ဆိုရင်တော့ဘယင်မျက်နှာတောင်ဓာတ်နဲ့လှီးပြဖို့ကောင်းဟုတ်လားအေးဒါမဲ့လို့အဲ့ဒီဘီရင်ကမရှက်တတ်ဘူးမျက်နှာပြောင်အင်မတန်တိုက်တယ်ဘီရင်အဲ့လောကမှာအဲ့လိုလူတွေကလည်းအများကြီးရှိတာမရှက်တတ်တဲ့လူတွေလေမရှက်တတ်တဲ့လူတွေအများကြီးရှိတယ်။ gain ပြောလိုက်အောင်ဘုန်းကြီးကလည်းစမီးမြတ်စွာဘုရားကအင်္ဂုတ္တရနိကေဒုက္ခနိဗ္ဗာန်မှာဟောထားတယ်ဟိရိအရှက်တရားနဲ့ဩတ္တပအကြောက်တရားဟာတဲ့လောကပါလလောကကြီးကောင်းအောင်ဆောင်းလျှောက်တဲ့တရားဒီနှစ်ပါးရှက်တာနဲ့ကြောက်တာရှက်တယ်ဆိုတာမကောင်းမှုပြုလို့ရမှာရှက်တာကြောက်တယ်ဆိုတာလည်းမကောင်းမှုပြုလို့ရမှာကြောက်တာအဲ့ဒီအရှက်အကြောက်နှစ်ပါးရှိပြီဆိုလို့ရှိရင်တဲ့ဒီအရှက်အကြောက်နှစ်ပါးဟာလောကကိုကောင်းအောင်ဆောင်းလျှောက်တော့တာပဲဟုတ်တယ်လေမကောင်းမှုပြုလို့ရမှာရှက်တယ်မကောင်းမှုပြုလို့ရမှာကြောက်တယ်ဆိုမကောင်းမှုကိုပြုပါပြောပါဦးမလားမပြောတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်တူနဲ့တူထိပါနေနိုင်မှုဖြစ်အောင်မလားဖြစ်ပါဘူးမဖြစ်တော့ဘူးဒီလိုဆိုရင်လောကကြီးမตายရဘူးလားตายရတယ်ငြိမ့်ညံ့တယ်အဲ့တော့အရှက်အကြောက်တရားနှစ်ပါးဟာလောကကောင်းအောင်စောင့်ရှောက်တတ်တဲ့တရားလို့မြတ်စွာဘုရားမိန့်ကြားတာတဘာဝမကြောက်သိကြတာပဲဒါဖြင့်ဗျောင်းမြန်လှန်ရင်တော့ဘယ်လိုပြောမလဲအရှက်အကြောက်ရှက်လဲမရှက်ဘူးကြောက်လဲမကြောက်ဘူးဆိုရင်တော့အဲ့ဒီတရားနှစ်ပါးဟာလောကကိုဖြည့်စည်းတဲ့တရားပေါ့မဟုတ်ဘူးလားအာဟိရိကအရှက်မရှိတဲ့တရားအနုတ္တပအကြောက်မရှိတဲ့တရားအဲ့ဒီတရားနှစ်ပါးစိတ်ထဲမှာကပ်ပြီဆိုလို့ရှိရင်ဒီလူဟာလောကဖြည့်ဆည်းဖို့ပဲသူစိတ်ကူးတော့မှာတဏ္ဍိမယဖြည့်ဆည်းမှာပဲဘယ်သူဟောတာသဘာဝကြားလားမကြားဘူးလားကြားတယ်ဒီတော့ဒီမှာဟိုတခြားပြောနေတာမဟုတ်ပါဘူးနော်အဇာတသဘယင်ပြောနေတာဟုတ်ကလားအဇာတတပြင်ပြောနေ gain ဖျားရှိမှာအမှန်တော့ဖျားရှိနေကမတခြားပြိတ္တတွေလည်းရှိတာပဲစာကတခြားပြိတ္တတွေရှိတယ်လို့မရေဘူးသို့တော်လည်းပဲဇောတိကလာတဲ့ကသူ့ချွေရနေပါမယ်အဇာတတလာတဲ့ကသူ့ချွေရနေပါမယ်သူတို့မလာခင်ကလည်းမြတ်စွာဘုရားတရားနာနေတဲ့ပုဂ္ဂိုလ်တွေရှိမှာပေါ့လူဘုံအလယ်မှာအဇာတတကိုဇောတိကအရှက်ခွဲလိုက်တာမဟုတ်လားအဲမင်းသိမဲ့တာကြာတော့ဟုတ်လားဘယ်သူကတော့သိတယ်ဇောတိကကဒီလိုလူတွေမှာဒီလိုရက်ဆက်ကြံရုပ်တဲ့ရုပ်မာတဲ့ဟာတွေရှိတယ်ဆိုတော့သိတယ်ဒါကြောင့်အေးငါလူဘဝနဲ့နေလို့တော့မဖြစ်ဘူးငါထိုင်းပဲပြေးတော့မှာပဲဟုတ်ပါဘူးရဟန်းဟုတ်တော့မှာပဲပြောတာအဲ့ဒါနဲ့မင်းကြီးရဟန်းပြုခွင့်ပေးပါဆိုတော့အေးပေးတယ်ပေါ့အဲအဇာတသက်ကသူ့အကျံကဒီလူကရဟန်းပြုခွင့်ပေးသူဘုန်းကြီးဖြစ်သွားပြီသူ့အရင်ငါရပြီပေါ့အဲ့လိုသူ့အကျံနဲ့သူ့အကျံနဲ့ပြုခွင့်ပေးတော့အမြတ်စွာဘုရားကြီးဇောတိကကရဟန်းဖြစ်ပေးဖို့ရှောက်မြတ်စွာဘုရားကရဟန်းနေထောင်လွတ်ပြီးတော့ရဟန်းပြုပေးလိုက်တော့ဇောတိကရဟန်းဆိုတာဖြစ်နောက်တရားကျင့်တဲ့အခါကျတော့ရဟန္တာဖြစ်သွားတယ်အဲကျန်းကန်ကအဲ့ဒါတော့ပဲရေးတယ်ဘုန်းကြီးထင်တာတော့အဇာတတဟာ ဇောတိကမြတ်စွာဘုရားကယဟန်ပြုတ်ပေးလိုက်မယ်ဆိုတဲ့ကသူဖင်တကြွားကြွားနဲ့ဖြစ်မှာဘာဖြစ်လို့အင်းကြီးသွားသိရင်လို့ဟုတ်ကဲ့လားဖြစ်မှာပဲညာကမရေဘူးအဲ့ဒါနဲ့သူပြန်သွားပြီးတော့ဟိုသွားပြီးအင်းကြီးသိမှာဗောသူတန်နဲ့ပိုင်မိဟာဆိုသူကဒီအင်းကြီးကိုငငယ်ကလေးကမျက်စိကြာလာတယ်ဒီလူကသူ့ဖေဗိမိတရာနဲ့အတူအဲ့ဇောတိကအိမ်လာတဲ့ကအဲ့ဒီကလေးကမျက်စိကြာနေတယ်အဲ့ဒီကလေးကသူကစိတ်ထဲငါဘယံဖြစ်တော့ဒီအိမ်ကြီးငါသိမ့်မယ်လို့အဲ့လိုစိတ်ထဲကထားရတယ်တော်ကြောက်စရာကောင်းတဲ့လူတွေပဲဟုတ်ပါ့အတော်ကြောက်စရာကောင်းတဲ့လူမျိုးပဲမဟုတ်ဘူးလားအဲ့သိမ့်မသွားတော့ဟိုမှာအိမ်ကြီးမတွေ့တော့ဘူးအိမ်ကြီးကပဲတွေ့တော့တယ်ဇောတိကရဲ့ကုသိုလ်ကောင်းမှုကြောင့်ဖြစ်တဲ့ဒီစည်းစိမ်ဟာဇောတိကပဲခံစားရတာပေါ့သူများခံစားလို့ရမလားအမရဘူးအိမ်ကြီးတခါတည်းပျောက်သွားရောတခါဇောတိကရဲ့မြောက်ကျွန်းသူဇနီးတယ်လည်းပဲမြောက်ကျွန်းပြန်ရောက်သွားရောအဲ့ဒီခါကျမှဘုန်းကြီးထင်တာပေါ့လေအဇာတသပလက်လမ်းမယ်နဲ့တူတယ်အဲ့ဒီနေရာနော်သွေးအာမသေးရင်တော်လာပြီကျန်းကလည်းမရေးပါဘူးရှေ့ဆက်ပြီးနည်းနည်းစဉ်းစားကြည့်ရတာလေဟုတ်ဘူးလားမင်းဒီတော့ပြောကျင်တာကတော့ပုံညာစောရိဟိတူဟာရမှာပဲပုံညာကုသိုလ်ကောင်းမှုသည်ပုံညာကုသိုလ်ကောင်းမှုကိုစောရိဟိတခုဓမြသူတည်ဒူရံခိုးနိုင်ယူနိုင်တိုက်နိုင်ခဲ့ဤခဲရရင်တော့မရကိုမရလားရကိုမရကိုယ်ကောင်းမှုသူများဘယ်သူဘယ်သူလာလူလို့ရမလဲအဲ့ဒါကြောင့်များများကိုယ်မှာကိုယ်ပိုင်ဥစ္စာရှိခြင်းကုသိုလ်များများပြုဟုတ်ကဲ့လားကုသိုလ်များများပြုအဲ့လိုဆိုလို့ရှိရင်ကိုယ်ပိုင်ဥစ္စာဖြစ်တဲ့အခုဒီမှာဒေါနီနီနဲ့ဒေါခင်ခင်တို့ပြုလိုက်တဲ့ကုသိုလ်တွေသူတို့မှာအများကြီးစုမိသွားပြီအများကြီးစုမိသွားပြီတသက်လဲစားလို့မကုန်တော့ဘူးနှစ်သက်လဲစားလို့မကုန်တော့ဘူးသုံးသက်လဲစားလို့မကုန်တော့ဘူးဒါကြောင့်ဒီကနေ့ပြရတဲ့ဒီကောင်းမှုအစွစွကြောင့်တန်ត្រာခီးတဲ့မှာမပင်မပန်းချမ်းချမ်းသာသာသွားလာနေထိုင်နိုင်ပြီးတော့တန်ត្រာမှလွတ်မြောက်ကြောင်းအကျင့်ကောင်းအကျင့်မှတတိပဋ္ဌာန်မဂ်ကိရှစ်တန်တို့ကိုကြည်ညာပွားများကြိုးစားအထောက်နိုင်ရပါလို့ဤကြိုးစားအထောက်နိုင်တဲ့အတိုင်းလည်းပဲတက္ကာယခတ်သိမ်းခင်ရခတ်သိမ့်ဒုက္ခခတ်သိမ့်ချုပ်ပြတ်ငြိမ့်၍ဇတ်သိမ့်ရမှန်တန်တိဒုက္ခငြိမ့်ချမ်းသာအမှန်ကိုလင်းမြန်စွာဆက်ရောက်၍မြင့်မောက်ပြုနိုင်ကြပါစေ။